လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတမ်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယူဆရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယူဆိုင်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်မလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဟုတ်ကဲ့ဒီတစ်ခေါက်တော့ကျွန်တော်တခုသောတက္ကသိုလ်မှာကျောင်းသားတွေနဲ့ဆွေးနွေးပြတဲ့အကြောင်းအရာအချို့ကိုပြန်ပြီးတော့မျှဝေပါမယ်အဲ့ဒါကတော့တစ်ချိန်လုံးကကျွန်တော်တို့ကျောင်းနေမှာကိုစီကိုစီယူခဲ့ကြတဲ့ဘွဲ့တွေသင်ခဲ့ကြတဲ့ပညာတွေဟာဘယ်လိုရွေ့သွားသလဲခေတ္တဝမူတည်ပြီးတော့ခေတ်စားတာတွေခေတ်မစားတာတွေရွေ့သွားတဲ့အကြောင်းတွေလည်းပြောပြပါတယ်အထူးသဖြင့်ဥပမာတစ်ခုပြောမယ်ဆိုရင်တစ်ချိန်လုံးကဆရာဝန်မဆရာဝန်လို့ဖြစ်ပြီးတော့အဲ့ဒီနောက်တကောက်ကောက်လိုက်အလူအရက်အဲ့ဒီကျောင်းတက်ဖို့ကြိုးစားခဲ့ကြအမှတ်မမိတဲ့လူတွေခံစားကြည်ကွဲခဲ့ကြပေမဲ့အခုကျတော့စီးပွားရေးလိုမျိုးစီမံခန့်ခွဲမှုလိုမျိုးမှာစုပြုံတိုးပြီးတော့အဲ့ဒီမှာဖြစ်နိုင်ခြေတွေနဲ့လူကြိုက်များနေတဲ့အကြောင်းတွေလည်းပါပါတယ်တကယ်တော့ကျွန်တော်ပြောချင်တာကလသာတွေယာဒူးတွေမြင့်မားတဲ့ professional ခေါ်တမွေးဝမ်းကြောင်းပြောင်းသွားတာကိုပြောချင်တာမဟုတ်ပါဘူးတချို့တော့ပညာတွေဟာဘာဖြစ်လို့ခေတ်အလိုက်ကာလအလိုက်တန်ဖိုးအနိုင်အမြင့်လို့ခံစားနေကြတာပါလေတချို့ကြတော့အသုံးဝင်မှုမဝင်မှုဆိုတာကတော့ဘာကိုကြည့်ပြီးပြောတာလဲဆိုတာစဉ်းစားပြအင်မတန်ကောင်းလို့ပါအထူးသဖြင့်ဗျာကျွန်တော်တို့ကဘောဂဗေဒဆိုတာကိုသင်ရပါတယ်အဲဒီဘောဂဗေဒမှာလည်းမြမစည်းဝါးရေးအခြေပြဆိုတာရယ်နောက်ပြီးတော့တမဝါမြမဆိုတာရယ်ဆိုရှယ်လစ်ဘောဂဗေဒရယ်၃မျိုးထပ်ပြီးတော့ခွဲပါသေးတယ်ပြောရတာကစာအုပ်ကြီး၃အုပ်ကိုသင်ရတယ်ပေါ့အဲ့ဒါ၃အုပ်ပေါင်းမှတစ်ပါးပါပေါ့အဲ့တော့အဲ့ဒီဟာတွေကဒီကနေ့အချိန်ခါကြပြန်တော့ဒီကနေ့ကဘာကြီးရဲ့ကျွန်တော်တို့နိုင်ငံရဲ့စည်းဝါးရေးဘဝတွေနဲ့ရှင်လိုက်တဲ့ခါကျတော့တော်တော်ကိုအသုံးမတည့်တော့တာတွေအမှန်တန်များနေတာတွေ့ရပါတယ်ကိုယ်တစ်ချိန်ကတော့မှန်လားကြီးရဲ့လို့ကြွေးကြော်ပြီးတော့ဒါမှဒါလို့ဖိတင်ဖိကျက်ခဲ့သမျှအခုတော့အရာတွေကသုံးလို့မရဆွဲလို့မရဒီလိုလဲကြုံရတာ။ဒါပေမဲ့ပညာရက်တည်းရဲ့သဘောကတော့ဒီလိုတော့မဟုတ်ဘူးလို့လည်းပြန်ပြီးတော့ကျွန်တော်တို့ငင်းခုန်မိကြပါတယ်။အဲ့ဒီမှာပဲကျောင်းသားတယောက်ကဘာကိုပြောသလဲဆိုတော့တခါတော့ကသင်္ချာမှာအခရာတွေကျွန်တော်တို့သင်ခဲ့ကြပါရောအခရာသင်္ချာတွေမှာကာကြီးအပေါင်းခါခွေးနှစ်ထပ်ကဟိုဘက်ကဘာထွက်တယ်ဆိုတာတွေကလောကကြီးမှာပြန်ပြီးတော့ဘယ်နေရာမှာသုံးရတာလဲဆိုတာအင်မတန်သိကျင်ခဲ့ကြပါတယ်ဒီလိုပါပဲလော်ဂရစ်တန်လိုဟာမျိုးဖန်ရှင်လိုဟာမျိုးစာကွဲကိန်းတီအိုရန်တွေကျွန်တော်တို့အင်မတန်ခေါင်းတွေပူအောင်တွက်ခဲ့ကြရတယ်အုံနောက်6လောက်အောင်ကျွန်တော်တို့တွေရေးချစ်ခဲ့ကြရတယ်ဒါပေမဲ့ဘဝတွေတဲ့ဝင်တဲ့ခါကျတော့ဒါတွေတခါမှမသုံးလဲရတာတွေလည်းများစွာတွေ့ဘူးတယ်အဲ့တော့ကျောင်းသားတယောက်ကအဲ့ဒါကိုမေးပါတယ်မေးတော့ဘာလဲဆိုတော့တချို့ကသင်္ချာပညာရှင်ကြီးယူကလစ်ကိုပြန်ပြီးတော့သတိရကြပါတယ်တဲ့ယူကလစ်ကိုအဲ့လိုပဲကျောင်းသားတယောက်ကမေးဦးပါတယ်မေးတော့ယူကလစ်ကပြောပါတယ်အဲ့လိုအခရာသင်္ချာကိုဘယ်နေရာမှာသုံးရတယ်လို့မေးတဲ့အခါမှာသူကတပည့်တယောက်ကိုလှမ်းခေါ်လိုက်ပြီးတော့ဟေးတပည့်ကြီးတဲ့အခုဒီမေးခွန်းမေးတဲ့ဇာတိတ်ကိုငွေလေးကြေးလေးနည်းနည်းလောက်ပေးလိုက်စမ်းပါကွာလို့အဲ့လိုဖြေပါတယ်ဒါသူ့ရဲ့အဖြေပါပဲဆိုလိုတာကတော့ဘာသာရပ်တိုင်းကိုပညာတိုင်းကိုမင်းငွေကြေးဝင်ငွေနဲ့မတိုင်းနဲ့လို့ဆိုလိုဟန်ရှိပါတယ်ဒါပေမဲ့ကျွန်တော်ကတော့ယူကလစ်ရဲ့ဒီလိုဖြေဖို့မျိုးကိုသဘောမကျကြောင်းရင်ဖွင့်ခဲ့ပါတယ်ဆိုလိုတာကတော့ကလေးတိုင်းမှာမေးခွန်းထုတ်ခွင့်ရှိမယ်။ကိုသင်နေရတဲ့ပညာဟာဘယ်နေရာမှာသုံးတယ်လဲဆိုတာတော့တော့သူမေးခွန်းရှိမယ်လို့ကျွန်တော်ကနားလည်လို့ပါ။ဒါကြောင့်မလို့ပညာရှင်ကြီးတူရဲ့ရည်ချင်းငော့ချင်းထေ့ချင်းလှောင်ချင်းကိုခံရင်လဲခံရပါစေ။ကျောင်းသားတွေကကိုသင်ရတဲ့ပညာဘယ်မှာအသုံးချတန်ဖိုးရှိတယ်လဲဆိုတာတော့မေးခွန်းရှိတယ်လို့ယူဆပါပဲ။အဲ့ဒီမှာဆွေးနွေးကြရင်းနဲ့ဖြစ်လာတဲ့ကိစ္စကဘာလဲဆိုတော့ပညာရည်သာသင်နေကိုယ်တိုင်ဖန်တီးလို့မရကြဘူးဖန်တီးနိုင်စွမ်းနေမတွေ့ရဘူးဖန်တီးတဲ့လက်ရည်တွေမတွေ့ရဘူးဆိုတော့သွားတွေ့ပါတယ်အဲ့တော့လွတ်လပ်ခွင့်အကြောင်းပြောက်သွားတော့လွတ်လပ်ခွင့်ကိုဆွေးနွေးကြတဲ့အခါမှာအာနာအပီးသီးရှိတဲ့လူတွေအုပ်ချုပ်ရေးဘဏ်ရဲ့လူတွေကဖိနှိပ်ထားလို့ဒါဒီလူမတွေ့ရဘူးဒီလူမရေးရဘူးလို့ဖိနှိပ်ထားလို့ဖြစ်တဲ့လွတ်လပ်ခွင့်ကတပိုင်းမှာနောက်လွတ်လပ်ခွင့်တစ်မျိုးကအင်မတန်တိမ်မွေ့ပါတယ်သူကရုပ်ဖြက်ပြီးနေပါတယ်အဲ့ဒါဘာလဲဆိုတော့စာစီစာကုန်းလို့ဟာမျိုးကိုဆရာမိဘလူကြီးတွေကနေရေးပေးပြီးတော့အလွတ်ကျက်ခိုင်းတဲ့ကိစ္စပါပဲဥပမာဆိုရင်ကြပြားတပုတ်ကိုဘလို့ခံစားရတယ်လဲဆိုတာကိုခလေး90ရှိရင်အမျိုး90ထွက်လာရမယ့်အစားအားလုံးကတပုံစံနဲ့ဖြစ်နေတာတော့ဒါတော့မယိုးသားတော့ဘူးအဲ့တော့အဲ့လိုဟာမျိုးကိုတော့မှအလွတ်ကျက်ခိုင်းနေရင်တော့အဲ့ဒီခလေးတွေမဖန်တီးနိုင်တာမတီးထွက်နိုင်တာဘာမှမဆန်းဘူးလို့ပဲကျွန်တော်တောက်ချက်ချပါတယ်ဟိုတလောကစကားတစ်ခုတွေ့ရပါရောလားအင်္ဂလိပ်စာစွမ်းရည်ပြိုင်ပွဲမှာခလေးတွေအတွက်လူကြီးတယောက်ကစိုးရိမ်စိမ့်နဲ့ဝင်ရေးထားတာကိုတွေ့ရလို့ပါအခုလို့ပါကလေးတွေအင်္ဂလိပ်စာစွမ်းရည်ကြိုင်ပါတော့မယ်တဲ့ကျေးဇူးပြုလို့လူကြီးတွေဟာ English lo S A mai ye Beijing phi ku ni ja ba de chano lu atwet do sin sa bia imatan ya ga de atri pe no so sa ba be chano lu klei de phan di nai zwan ko chano lu ko dai ta mi ga ja bi la su ta sait de lo jin zo ne chano lu de ha tru ye phan di mae let de ko mya han ta ga ja bi la wai sin sa ja de jin ma de